တိုင်းနာလက်နက်ကိုင်ဖွဲ့တွေကမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုစနစ်တည်ဆောက်ရေးကိုတောင်းဆိုနေကြတဲ့အချိန်ရခိုင်တပ်မတော် AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က AA အနေနဲ့ဖက်ဒရယ်ပြည်ထောင်စုဆိုတာထက်ပြည်နယ်တွေကိုအာဏာပိုပေးထားတဲ့ Confederation မူကိုပိုပြီးလိုလားတယ်လို့ပြီးခဲ့တဲ့သတင်းဘက်က ARD သတင်းဌာနနဲ့မေးမြန်းခဲ့မှပြောဆိုခဲ့ပါတယ်AA အနေနဲ့အခြေခံဥပဒေနဲ့အညီဝပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA လိုမျိုးအနာခွဲဝေမှုပိုပြီးမြင့်မားတဲ့အခြေအနေကိုပိုပြီးသဘောကျကြောင်းရခိုင်ပြည်ရခိုင်တမိုင်းရခိုင်လူမျိုးတွေရဲ့မျှော်လင့်ချက်နဲ့လည်းပိုပြီးစီလျော်တယ်လို့ထင်ကြောင်းလည်းပြောသွားပါတယ်ရခိုင်တပ်မတော် AA စီဦးစီးချုပ်ကဖက်ဒရယ်ပြည်ထောင်စုထက် Confederation မူကိုပိုပြီးသဘောကျတယ်ဆိုရတဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးရဲထွန်းက
ဒီ Confederation နဲ့ဖက်ဒရယ်နဲ့အဓိကခြားနားတဲ့ကိစ္စကတော့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေမှာဒီဘိုးအာနာပေးမထားပဲနဲ့ကိုယ့်ဘာသာကိုခွဲယူထားတာပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အေကသူကလည်းရှေ့မှာသူနမူနာထောက်ပြစရာပြောပြစရာရှိနေအဲ့ဒါကတော့ဝ UWSA အဖွဲ့ပေါ့နိ UWSA ကတော့ဒီကိုနဲ့ပါတီအောက်ကခွဲထွက်လာပြီးတဲ့ကျွန်တော်ဒီမှာအစိုးရတပ်တွေအဲ့တမှာရောက်နိုင်တဲ့အခါသူကအဲ့ကလေးကတောက်လျှောက်ဒီတိကျဒေတာလေးလို့တိကျနိုင်ငံလေးလို့ဖြစ်ပြီးတော့အခုဒီဘက်မှာကျတော့လေသူတို့ကမြန်မာနိုင်ငံကဘယ်တော့မှခွင့်မထွက်ဘူးမြန်မာနိုင်ငံရဲ့အစိတ်ပိုင်းဆိုတာကိုတော့သူတို့ကဝန်ခံကတိပြုတယ်တိုးတော့သူတို့နိုင်ကျွန်တော်တို့ဒီမြန်မာအစိုးရရဲ့တပ်တွေကနာခွင့်မပြုဘူးသူတို့ရဲ့နိုင်ငံခြားဆက်ဆံရေးအထူးသဖြင့်တော့တရုတ်ပြည်နယ်ဆက်ဆံရေးကိုကျွန်တော်တို့ဒီဗဟိုအစိုးရကထုတ်ပြလို့မရဘူးသူတို့ဘက်ကသူတို့ဟိုစိတ်ကြိုက်ဆုံးပြတယ်ဒါသာသူတူးသွင်းနေပါတယ်သူတို့ဘက်ကသူတို့ဆုံးပြတယ်ပညာရေးသူတို့ဘက်ကသူတို့ဟိုဒီဆုံးပြတယ်လောက်ကင်တယ်ဆိုတော့အဲ့ဒီအခြေအနေလေးကိုဒီ AA ကောင်းဆောင်တွေကသဘောကျပြီးတော့သူကအဲ့ဒါကိုထောက်ပြပြီးတော့အဲ့ဒီလိုဖြစ်ချင်တယ်ဆိုပြီးတော့ပြောတာအဲ့ဒါကိုသူက Confederate Bond လ
ေ AA စီဦးစီးချုပ်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီး Confederation စနစ်ဟာမြန်မာနိုင်ငံနဲ့ကိုက်ညီမှုမရှိဘူးဆိုတဲ့သုံးသပ်ချက်တွေလည်းရှိလာပါတယ် American ပြည်ထောင်စု Indiana ပြည်နယ်ကမြမရေးလေးလာသူဒေါက်တာတစ်ဆွေကအခုလိုပြောပါတယ
် Confederation ဆိုတာအချုပ်အခြာအာဏာပိုင်ရှိတဲ့နိုင်ငံတွေဟာတူတူလိုအပ်ချက်အပေါ်မှာအခြေခံပြီးစာချုပ်စာရမ်းနဲ့ဖွဲ့စည်းထားတဲ့အစုတစ်ခုကို Confederation လို့ခေါ်ပါတယ်ခင်ဗျ။အဲ့ဒီနိုင်ငံအသီးသီးဟာနိုင်ငံရေးကိစ္စဖြစ်ဖြစ်ကာကွယ်ရေးကိစ္စဖြစ်ဖြစ်ဘဏ္ဍာရေးငွေကြေးကိစ္စဖြစ်ဖြစ်စတဲ့အရာတွေမှာသဘောတူညီမှုထားတဲ့အချုပ်အခြာအာဏာပိုင်နိုင်ငံတွေရဲ့စုစည်းမှုဖြစ်ပါတယ်။ကမ္ဘာမှာအဲ့ဒီမိုင်းကြောင်းရနိုင်ငံတွေဥပမာလေးတော့ရှိတာပေါ့နော်။ကနေဒါတို့ဘယ်ဂျီယမ်တို့ဆွစ်ဇာလန်တို့ပါပေမလို့ဒီကနေ့အကောင်ဆုံးဥပမာကတော့ဥရောပယူနီယံဖြစ်ပါတယ်။ဒါကဒီအိုရီအပိုင်းပေါ့နော်။အဲပမာနိုင်ငံနဲ့ပတ်သက်လို့ပြောရင်ပမာနိုင်ငံကလွတ်လပ်ရေးရတဲ့နိုင်ငံတစ်ခုတည်းဖြစ်တယ်။နောက်တစ်ခါတိုင်းသားတွေကဖက်ဒရလစ်ဇင်ဆိုတဲ့စနစ်ကိုလိုချင်ကြတယ်။အဲ့ဒီကနေမှခုမကြသေးခင်ကမှဖက်ဒရလစ်ဇင်ကို NLD ကရောတဘောပါပါဒါကိုလက်ခံလာတဲ့အနေအထားတည်းဖြစ်ပါလေအခုမှတခါ Confederation ပြောလာတော့ဒါတော့ဆန်းတာပေါ့နော်အဲ့တော့ဒါအချုပ်အခြာအာဏာပိုင်ရှိတဲ့နိုင်ငံတွေစုစည်းမှုဆိုတော့အဲ့ဒါဟာဒီနေ့ပမာပြည်မှာကတော့ဟိုလက်တွေ့ပြောရရင်ပေါ့နော်ဖြစ်နိုင်မှုအပိုင်းမှာကျွန်တော်ကတော့တော့ကိုဟိုမဖြစ်နိုင်ဘူးလို့ထင်ပါတယ်
တိုင်းနာလက်နက်ကိုင်ဖွဲ့တွေအားလုံးကဖက်ဒရယ်ပြည်ထောင်စုစနစ်တည်ဆောက်ရေးကိုတောင်းဆိုနေကြတာဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်း
ကျွန်တော်တို့ကတော့တိုင်းပြည်ကိုပြိုကွဲမသွားခြင်းနဲ့စိတ်တိုင်းပြည်ကစည်စည်လုံးလုံးနဲ့အင်အားတောင့်တင်းစေခြင်းနဲ့စိတ်ခံတာရှိတဲ့လူဆိုတဲ့အခါကျကျွန်တော်တို့ကတော့ဖက်ဒရယ်စနစ်ကိုပို့ပြီးတော့သဘောကျတာပေါ့နော်။ကမ္ဘာမှာလည်းအခုအောင်မြင်နေတဲ့အမေရိကန်ပြည်ထောင်စုတို့နော်ကနေဒါတို့အိန္ဒိယတို့ဂျာမနီတို့အဲ့ဒီနိုင်ငံတွေကဖက်ဒရယ်စနစ်နဲ့တွားနေတာဆိုတော့အဲ့ဒါလိုဒီအင်အားတောင့်တင်းတဲ့စီလုံးညီညွတ်တဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့ကတော့လိုလားတာပေါ့ Confederation Confederate ကြတဲ့အခါကျတော့တက်ဆိုင်ရာနိုင်ငံတွေမှာတော့သူ့ရဲ့သဘာဝတည်ရန်စာတာသူ့ဒေတာခံပြည်သူလူထုရဲ့အယီချင်းရှိမှုအပေါ်မှာဒီဖက်ဒရယ်စနစ်မှာနေရာထိုင်ရတာတဲ့ပို့ပြီးတော့ချမ်းသာတာပို့ပြီးတိုးတက်ကြီးပွားတာရှိကောင်းရှိနိုင်ပါတယ်ရှိနိုင်ပေမဲ့လို့တစ်ခုလုံးအနေနဲ့ကြတော့တနိုင်ငံလုံးဒီအမျိုးသားတရလုံးအနေနဲ့ကြတော့အင်အားတောင့်တင်းတဲ့နိုင်ငံတစ်ခုမဖြစ်နိုင်ဘူးနောက်ပြီးတော့အစည်းပြေဖို့ပြိုကွဲဖို့လည်းပိုးလွယ်တယ်အဲ့တော့ကျွန်တော်တို့က Confederation ကိုတိုက်ပြီးမလိုလားဘူး
ဒါကတော့ရခိုင်တပ်မတော်အေအေကဖက်ဒရယ်ပြည်ထောင်စုစနစ်ထဲအာဏာခွဲဝေမှုပေါ်ပြီးမြန်မာရဲ့ကွန်ဖက်ဒရေးရှင်းစနစ်ကိုလိုလားကြောင်းပြောဆိုခဲ့တဲ့အပေါ်ဒီစနစ်နှစ်ခုကွာခြားချက်တွေနဲ့ကွန်ဖက်ဒရေးရှင်းစနစ်ဟာမြန်မာနိုင်ငံနဲ့ကိုင်ညီမှုရှိမရှိဆိုတဲ့အပေါ်တုံ့တက်ချက်တွေကိုကြားခဲ့ရတာပါရှင်။